တရဲမြို့မှာတနင်္လာနေ့ည၈နာရီကျော်ကတည်းကနေအိမ်တစ်လုံးမိရှုခံရတာကြောင့်ပျက်စီးသွားခဲ့ပါတယ်။တနင်္လာနေ့တနေ့လုံးအခြေအနေအေးအေးဆေးဆေးရှိနေခဲ့ပြီးတဲ့နောက်ညမထွက်ရအမိန့်ထုတ်ထားတဲ့အချိန်ပိုင်းမှာမှဘသူဘဝမှန်းမသိသူတွေဟာကားတွေမော်တော်ဆိုင်ကယ်တွေနဲ့လှည့်လည်သွားလာခဲ့ကြပြီးအိမ်မိရှုတာဖြစ်ခဲ့တယ်လို့မြို့ကန်တွေကပြောပါတယ်။ပုံမှန်144ထုတ်ထားတဲ့အချိန်တွင်မှာတော့အခုလိုဖြစ်နေတာကိုသက်ဆိုင်ရာတာဝန်ရှိသူတွေကထိထိရောက်ရောက်မတားဆီးမနေနဲ့တဲ့အပေါ်ဝေဖန်တာတွေလည်းရှိနေပါတယ်။ဒီအကြောင်းပြေဆုံးကိုတော့ရန်ကုန်ကနေဆက်သွယ်မေးမြန်းထားတဲ့ကိုကျော်ကျော်သိန်းကသတင်းပေးပို့ထားပါဗ
ျ။ပြီးခဲ့တဲ့တနင်္ဂနွေနေ့ကအမျိုးသမီးတူအာရမပြုကျင့်ခံရတဲ့ဆွဆွဲချက်နဲ့ဆက်ဆက်ပြီးရုံးဝင်းဆန်ခတ်အခြေအနေတွေဖြစ်ခဲ့တာကြောင့်ပုံမှန်144ညမထွက်ရမိထုတ်ပြန်ထားစေဖြစ်တဲ့တန်တွဲမျိုးမှာတနင်္လာနေ့တနေ့လုံးတည်ငြိမ်နေခဲ့ပြီးပုံမှန်144နဲ့ကန့်သက်ထားတဲ့အချိန်ပိုင်းရောက်ခါမှာအိမ်တလုံးမီးရှို့ခံရတဲ့ဖြစ်ရပ်ဖြစ်ပွားခဲ့တာပါ။ဖြစ်စဉ်နဲ့ပတ်သက်လို့တန်တွဲမြို့သတင်းမှန်ထုတ်ပြန်ရေးအဖွဲ့ကအဖွဲ့ဝင်တူဦးဖြစ်သူဦးဝင်းနိုင်ကအခုလိုရှင်းပြပါဗျ။
ညပိုင်းကျတော့ကျွန်တော်တို့ခွန်နာရီကြာရှုထုတ်တယ်ခွန်နာရီနောက်ပိုင်းမှာပါဂျီရိုဒစီစူပါကာတန်ဒစီနဲ့စိုက်ကယ်20နှစ်ဒစီဟာတန်းစီပြီးတော့အဲမြို့ထဲမှာအဲခွန်နာရီနောက်ပိုင်းမှာရှောက်သွားတယ်ပေါ့ဗျာ။အဲဒါကလိုက်ရှန်နှစ်စီးနဲ့ရွှေကြောင်းမြင်းဆိုတဲ့ယူဟာတန်တွဲပေးရယူဟာပေါ့အဲယူဟာကိုသွားပြီးတော့လူစုတယ်စူးပြီးတော့လိုက်ထွက်တည်းရောပြန်သွားတယ်လူ20အစိတ်တော့ပါသွားတယ်လို့သတင်းထပ်ပို့ပါတယ်အဲ့ဒီနောက်ပြန်တိတ်မကြာနိုင်ဝက်မိနစ်40လောက်ဆိုရင်ပဲမိရှုမှုတခုဆက်ဖြစ်ပါတယ်အဲ့ဒီမှာအိမ်လေးကတော့တည်တည်ပါဒွာဝီမြို့တိခရရွက်ဒီလန်းဦးတန်းလင်းဆိုတဲ့အိမ်ကိုမိရှုပါတယ်အိမ်ကတော့တည်ရပါ15မိနစ်လောက်မိလောင်ပြီးတော့ကြာကြပါတယ်လို့အဲ့ဒီသူတွေအုပ်ချုပ်ရေးဌာနကပဲပြန်ပြောပါတယ
်ဒီဖြစ်ရတဲ့ပတ်သက်ပြီးအသေးစိတ်အတည်ပြုနိုင်ဖို့တန်တွဲမျိုးနဲ့ရက်တက်ဖွဲ့ကို VOE ကဆက်သွယ်ခဲ့ပြီးမြဲလဲပြောဖို့ညင်းခဲ့ပါတယ်။တန်တွဲကနေတောင်ကုတ်ကိုသွားမဲ့အမျိုးသမီးတူဦးကိုအာရမပြုကျင့်တယ်လို့ဆက်ဆွဲခံရသူနှစ်ဦးကိုတော့လက်ဆိုင်ရာရက်တက်ဖွဲ့ကဖမ်းဆီးစစ်ဆေးနေတယ်လို့တာဝန်ရှိသူတွေကပြောထားပါတယ်။ပုံမှန်144ထုတ်ပြန်ထားပြီးလုံခြုံရေးတပ်ဖွဲ့တွေချထားတဲ့ဂျားတွေကနေမှအခုလိုမီးရှို့မှုဖြစ်ခဲ့ပြန်တာကြောင့်မြို့ကန်တွေမှာစိတ်မအေးနိုင်ကြပဲရှိနေစေပါ
။လုံခြုံရေးကသူတို့ချတော့ချထားတယ်ပေါ့နော်။အကျံဖက်သမားတွေကတနက်လည်းမကြောက်ဘူး၊ဗာလည်းမကြောက်ဘူးလို့ပြောနေတယ်လေ။အဲ့လိုဆိုတော့ကျွန်တော်တို့လည်းအလုံးလန့်ပြီးတော့အစိုးရနေကြတာပေါ့ဗျာ။အဲမြို့သူမြို့သားတွေကတော့စိုးရင်လည်းမနေ့ကဈေးကခဏလေးဖွင့်ပြီးပိတ်သွားတယ်။ဒီနေ့တော့ဈေးပြန်ဟိုကြာကြာနဲ့နဲ့ဖွင့်တယ်ပေါ့နော်။အဲဒီနေ့ကတော့အချိန်နည်းနည်းပြန်ကောင်းတယ်ပေါ့
။တန်တွဲမြို့ကန်တူပါ။ညမထရအမိန့်ထုတ်ပြန်ထားခြင်းအတွင်းကားတွေဆိုင်ကယ်တွေနဲ့အပြင်ထွက်လာကြသူတွေဟာဘယ်သူတွေမှမသိရသေးတယ်လို့မီးရှို့တဲ့လက်တွေတွေကိုလည်းဖမ်းဆီးတယ်ဆိုတဲ့သတင်းတွေမကြားရသေးပါဘူး။တန်တွဲမျိုးဟာတိတ်ကျဲဝန်းလာတာမဟုတ်တလို့လူဦးရေကလည်းမများလွန်းလာတာကြောင့်လက်တွေတွေကိုဖမ်းမမိသေးတဲ့ပေါ်ဦးဝန်းနိုင်ကအားမလို့အားမရဖြစ်ပုံပေါ်ပါတယ်
။ကျွန်တော်တို့144ထုတ်ထားရင်ကာလမှာတော့မှပေါ်ပေါ်ဒီနီးဖြစ်နေတဲ့ဒီကိစ္စဟာလုံတဲ့လူတွေကိုတယောက်မှမမိသေးဘူးဆိုရင်ကျွန်တော်တို့ကနောက်ထပ်ဒါမျိုးဆက်လုပ်ပါအောင်လို့ထိတ်ခေါ်နေတဲ့အတူတူဖြစ်နေကြဒါကြီးကတန်တရာတွေပေါ့ကျွန်တော်တို့ဒါကြောင့်ဒီဖြစ်နေတဲ့ဒီအဖွဲ့အစည်းတွေအခုနိုင်ငံတော်ရှေ့ရဥဆောင်နေတဲ့ဒေသခံအုပ်စုရေးအဖွဲ့အစည်းတွေဟာဒီနေရာတွေမှာတော်တော်လေးကိုလိရှင်းနေတယ်ကြဒါကြောင့်နိုင်ငံတော်ရဲ့မျက်နှာစာမှာလည်းကျွန်တော်တို့ပြရုံမကောင်းဖြစ်လာပါဒါပါလို့ကျွန်တော်ယူဆပါတယ်ခင်ဗျာ
ဇွန်လ2ရက်အင်္ဂါနေ့မှာလည်းနေ့လယ်ပိုင်းထိတော့အခြေအနေအေးစင်းနေသပြီးကြောင်းတွေရုံးတွေဈေးတွေပုံမှန်ပြန်ဖွင့်ပြီးတော့လက်ပတ်နေတယ်လို့ပြောကြပါတယ်ဇွန်လ30ရက်တနင်္ဂနွေနေ့ကအမျိုးသမီးကိုအာရမပြုကျင့်တဲ့တရင်ထွက်လာပြီးတဲ့နောက်ညနေပိုင်းမှာရဲစခန်းကိုလူ90လောက်ရောက်သွားခဲ့ကြပါတယ်။လူညုံရေးအဖွဲ့ကအရေးယူဆောင်ရွက်ပါမယ်လို့ရှင်းပြလိုက်တဲ့အတွက်ပြန်သွားကြပြီးတဲ့နောက်မှာကုန်တင်ကားနှစင်းကိုမှန်တွေရိုက်ခွဲတာညပိုင်းမှာအိမ်တွေကိုမီးရှို့တာတွေဆက်ဖြစ်ခဲ့တာပါ။မီးလောင်ပျက်စီးသွားတဲ့အိမ်အခြေအတွက်နဲ့ပတ်သက်လို့တော့နှလုံး၅လုံး၆လုံးစသဖြင့်ကွဲလွဲချက်တွေရှိနေပါတယ်။တန်တွဲအဖြစ်ပြက်နဲ့ပတ်သက်လို့တနင်္လာနေ့ထုတ်နိုင်ငံပိုင်သတင်းစာတွေမှာသတင်းတို့တစ်ပုဒ်ဖော်ပြခဲ့တယ်လို့အင်္ဂါနေ့ထုတ်သတင်းစာတွေမှာလည်းတန်တွဲမြို့မှာအခြေအနေတွေအေးချမ်းတည်ငြိမ်နေပြီးတော့ပြည်သူတွေအယောင်ဝယ်မပြတ်နေထိုင်သွားလာလျက်ရှိတယ်လို့ဖော်ပြထားပေမဲ့မီးလောင်ပျက်စီးတဲ့အခြေအနေတွေနဲ့ပတ်သက်လို့ဖော်ပြတာတော့မရှိသေးပါဘူးခင်ဗျာ